မနေ့တနင်္လာနေ့ကတရုတ်နိုင်ငံသားဝင်ကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလက်ပတော်အရေးနဲ့ပတ်သက်လို့တရုတ်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံတွင်ဥပဒေတွေကိုလေးစားလိုက်နာဖို့တရုတ်အစိုးရကအမြဲပဲတိုက်တွန်းနေကြောင်းပြောပခွင့်ရပုဂ္ဂိုလ်လူကန်းကပြောသွားခဲ့ပါတယ်။ဒီစီမံကိန်းရဲ့အဓိကပြဿနာနဲ့ပတ်သက်လို့လည်းတရုတ်ရဲ့နိုင်ငံတကာအရေးကျွမ်းကျင်သူယွန်းဆန်ကသူ့ရဲ့အမြင်ကိုအခုလိုစပြောပါတယ်။
Depending on which aspect you're looking at from the Burmese perspective, of course, if
you look at DC Mangane, the ball to Nijet Sajoha, Dida Gandhi, the Asia Damu Mishibu Sura, Triabalime, through Miri, Tinkan Yari, Yor Jepeda, now the Bawa Bawinjin Sanya Sujuri, Sarariha, Nima Bagaji, Tetanari, a Pirare. Diobaga, Nimaro, Loma Sentin Bep, Tinivare, through Minagaro.ဒေသခံတွေရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြောင့်သူတို့ဒီစီမံကိန်းအတွက်ပြန်ပြီးပြင်ဆင်ညှိနှိုင်းတာတွေပဲလုပ်လို့ဒေသခံတွေကဒါတွေကိုဂယူးဆိုင်မှာမဟုတ်ဘူးဆိုတဲ့အချက်ဖြစ်နေတာပါလို့ယွန်းဆန်ကပြောသွားတာပါလက်ရှိ NLD အစိုးရတဲ့လက်ထက်မှာတရုတ်ကုမ္ပဏီဝမ်ပောင်ရဲ့လက်ပောင်းတောင်ကျင်းညီစီမံကိန်းကြောင့်ဒေသခံတွေရဲ့နစ်နာချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာအရေးကြီးအဆိုကိုဒီသတင်းပတ်အတွင်းတင်သွင်းဖို့ရှိနေပါတယ်ဒါနဲ့ပတ်သက်လို့ယွန်းဆန်ရဲ့အမြင်ကိုမေးကြည့်တော့
We know that in 2012-2013 a parliamentary commission investigation
2012-2013 ခုနှစ်လောက်မှာဝမ်ပောင်ကုမ္ပဏီရဲ့ကျင်းညီစီမံကိန်းကိုစုံစမ်းစစ်ဆေးဖို့လွှတ်တော်ကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လက်ပတောင်းစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရကျင်းညီစီမံကိန်းကိုပြင်ဆင်ပြီးနောက်ဆက်ပြီးလုပ်နိုင်တယ်လို့အကြံပြုထားကြောင်းတရုတ်ဘက်ကပြောနိုင်ပါတယ်။အဲဒါကြောင့်မြန်မာလွှတ်တော်ကတော့သဘောတူညီချက်ရထားပြီးပြီဖြစ်တဲ့အတွက်သူတို့အနေနဲ့လည်းပြင်ဆင်စရာရှိတာတွေကိုပြင်ဆင်ပြီးတဲ့နောက်ဒီစီမံကိန်းကိုပြန်စနိုင်တယ်လို့တရုတ်လုပ်ငန်းရှင်တွေဘက်ကပြန်ပြီးခြေပပြောဆိုနိုင်တဲ့အကြောင်းယွန်းဆန်ကပြောပါတယ်။ဒါအပြင်စုံစမ်းရေးကော်မရှင်အနေနဲ့နောက်ထပ်အစ်စ်ပြန်ပြီးစုံစမ်းမလားဒါမှမဟုတ်လွှတ်တော်ကနေပြီးနောက်ထပ်ကော်မရှင်ဖွဲ့စည်းမလားဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့ယွန်းဆန်ကပြောပါတယ်။တကယ်လို့လွှတ်တော်ကနေဒီကိစ္စကိုကော်မရှင်ပြန်ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြန်စတင်မယ်ဆိုရင်အရင်2013ခုနှစ်ကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေအကြံပြုချက်တွေကိုအရင်ဆုံးအဆုံးသတ်တင်ကြောင်းသူကပြောပါတယ်။အခုလိုမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအနာဂတ်မှာဆက်ပြီးဖြစ်လာမှာကိုတရုတ်ဘက်ကကောစိုးရိမ်မှုတွေရှိတယ်မလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ
် I think the Chinese are being very cautious, very careful about similar projects currently and
တရုတ်ဘက်ကတော့လက်ရှိရောအနာဂတ်မှာပါမြန်မာနိုင်ငံတည်းရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေနဲ့ပတ်သက်လို့အတော်လေးကိုတတိထားဂရုတစိုက်ကင်တွယ်သွားမှာပါလက်ပတော်တောင်ကျင်းညီစီမံကိန်းကိစ္စကတော့တရုတ်အတွက်အတော်လေးထူးခြားတဲ့ဖြစ်စဉ်နဲ့ရင်ဆိုင်နေရတာပါတရုတ်ကုမ္ပဏီဝမ်ပောင်နဲ့မြန်မာစစ်တပ်ပိုင်ဥပိုင်လီမိတက်တို့ဖက်ဆက်လုပ်ကိုင်နေတာဖြစ်တဲ့အတွက်အစိုးမြင်နာတွေရှိနေပြီးသားဖြစ်ပါတယ်ဒါကြောင့်အနာဂတ်မှာတရုတ်အတွက်သင်ခန်းစာကတော့မြန်မာနိုင်ငံရဲ့တပ်ထုဒုဖော်ကြီးရင်းနှီးမြှုပ်နှံမှုမှာဘယ်သူတွေနဲ့ဆက်ဆံရမလဲဘယ်လိုရင်းနှီးမြှုပ်နှံရမလဲဆိုတဲ့အချက်တွေပဲဖြစ်တယ်လို့ယွန်းဆန်ကပြောပါတယ်